ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့ကစစ်ကောင်စီတပ်စခန်းကိုယမန်နေ့ညက KIA ကချင်တပ်ဖွဲ့ကတွားရောက်ပစ်ခတ်ခဲ့ပြီးတော့နာယူဝက်နီးပါးတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာကွတ်ခိုင်မြို့ထဲမှာနေ့စဉ်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတာပါ။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာလည်းစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တပ်ဖွဲ့တို့ကြားမှာစစ်ရေးတင်းမာမှုရှိနေပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကတင်ပြပေးထားပါတယ်ရှင်။
ကိုခိုင်မျိုးအတွင်ပြစ်ခတ်တိုက်ခိုက်မှုဟာမနေ့တနင်္ဂနွေနေ့ည9နာရီဝန်းကျင်လောက်မှာဖြစ်ပွားခဲ့တာပါဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးဒေသခံတဦးက VOA ကိုအခုလိုပြောပါတယ်
ဒီနေ့ကတက်မြောက်လာကြည့်တာလေ7နာရီခွဲလောက်ရှိမှာပေါ့ဟုတ်တယ်ဟုတ်တယ်ဒီကတော့နိုင်ဝင်တော့ကြာမယ်ခင်ဗျအတိအကျတော့ဘာမှမကြာမီးဘူးအတိအကျတော့ဘာမှမကြာမီးဘူ
းတခြားဒေသခံတဦးကလည်းဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်မမင်းရဲ့ညပိုင်းရှိတာဒီမှာခွဲတော့ခုနိုင်မသိတော့အဲ့အလောင်းလောက်ဒီမှာဖြစ်တာဒီတိုးကြီးဖြစ်ပြီးအဲ့ဟိုမီလီမီတာဒီအဲ့ဒီဖြစ်တယ်ဘရောကရောကောင်းလို့ဒီကောင်ရမီလီတီမီလီမီတာအမတော်တော့တော့ပြတ်ပြတ်ကြည့်ပါဦးဟောမိုင်းဝင်လို့ကြာမယ်ဒါမှသူကအဲ့ဒီလိုဘောနော်ဆိုဒီမှာအသေးလေးပါတော့ဆောက်ပြီးဒီအကြီးကြီးကအဲပြန်ပြေးကြည့်ပြီးတော့အဲချားလိုက်ပြန်ပြေးလိုက်အဲ့လိုမျိုးပဲ
ဒေသခံတွေကတော့လာရောက်ပစ်ခတ်တဲ့အဖွဲ့ဟာ KIA ဖြစ်တယ်လို့ပြောဆိုနေသလိုဒေသတွင်းမီဒီယာတွေမှလည်း KIA ကလာရောက်တိုက်ခိုက်တာဖြစ်ကြောင်းဖော်ပြကြပါတယ်။ဒီရက်ပိုင်းအတွင်းကွတ်ခိုင်မြို့ပတ်ဝန်းကျင်မှာတိုက်ပွဲငယ်တွေမကြာခဏဖြစ်ပွားနေကြောင်းလည်းအထက်ပါဒေသခံကပဲဆက်ပြောပါတယ
်။ဝန်ကြီးလည်းကြည့်တယ်၊ပြည်နယ်လည်းကြည့်တယ်၊ဟောအရင်ကတည်းကပြည်နယ်လည်းကြည့်တော့လေ။မိသားစုလို့ကျန်ရောဟိုအစည်းအဝေးတော့မဟုတ်တော့ဘူးနော်။အဲ့ဒါမဲ့အဲ့လိုအကြိုက်တာမရှိဘူးနော်အခုလိုရေးတယ်ဘယ်နာမည်ဖြစ်လဲဘယ်နာမည်ဖြစ်လဲကတော့ဘယ်လိုပုံမှန်တရားကြတော့အဲလိုမျိုးတောင်းတတော့ဖြစ်နေတာ
ဒီလ17ရက်နေ့မနေ့ပိုင်းကကုတ်ခိုင်မြို့နယ်လွိုင်းဆိုင်ကုန်းနဲ့ကိုရက်နေ့ကတော့ကုတ်ခိုင်မြို့နယ်နန်းကုတ်ရွာနဲ့နောင်ဆွေရွာကြားမှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲဖြစ်ခဲ့ကြောင်းကချင်သတင်းမီဒီယာတွေမှာဖော်ပြပါတယ်ကိုခိုင်မျိုးတိုက်ပွဲနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ KIA ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပြီးမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးဒီလ17ရက်နေ့ကလာရှိုးမျိုးနဲ့အတွင်းမှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန်တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ် MNDAA ရဲ့ပြန်ကြားရေးအဖွဲ့ဝင်ကိုရန်နိုင်ကဒီသတင်းကိုမကြားသိရသေးကြောင်းပြောဆိုပြီးလက်ရှိမှာတော့ကိုကန်ဒေသတာရွှေထံဘက်မှာစစ်ကောင်စီဘက်ကတိုက်အင်အားတိုးချထားပြီးနှစ်ဖက်စီးရဲတင်းမာမှုတွေရှိနေကြောင်းပြောပါတယ
်။9ရက်နေ့အထိတိုက်ပွဲတွေမှာဖြစ်ခဲ့တယ်။ဒါပေမဲ့9ရက်နေ့နောက်ပိုင်းကတော့တိုက်ပွဲတော့အမရှိတော့ဖြစ်သွားပါလေ။တိုက်ပွဲကြီးကြီးတော့မှအားရတိုးနေရပေါ့နော်။ကိုကတာရွှေထံဘက်ကိုတိုးရပါလေ။စီဟာတော့အစီး20ကျော်လောက်ရှိတယ်။အစီးကတော့ကျွန်တော်အဖွဲ့ချင်းနေတော့ရန်သူရဲ့ကုလသမီးစီဟာနေရတယ်အချင်းကြီးပါက
။ဒီလတရက်နေ့က MNDAA ကိုကန် TNLA တအန်းပလောင်နဲ့ AA ရခိုင်အဖွဲ့ဝင်တွေပါဝင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့နဲ့အစိုးရရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့တို့ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလားမြို့မှာတွဲဆုံဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုတရုတ်အစိုးရကကမခရပြုပြီး၃ရက်ဆွေးနွေးဖို့ရည်ရွယ်ထားခဲ့ပေမဲ့ဒုတိယနေ့မှာရန်နာခဲ့ရပါတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီတပ်နဲ့ MNDAA ကိုကန်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီး9ရက်နေ့မှာ MNDAA ကလာရှိုးမြို့အတွင်းထိဝင်ရောက်တိုက်ခိုက်တာတွေဖြစ်ပွားခဲ့ပါတယ်။ရှမ်းမြောက်ဒေသတိုက်ပွဲနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရပါဘူးခင်ဗျာ။